မြန်မာနိုင်ငံရဲ့65နှစ်မြောက်လွတ်လပ်ရေးနှစ်ဖြစ်တဲ့ဒီကနေ့မှာအမေရိကန်ပြည်ထောင်စုကတဝန်လှပီးပို့ခဲ့ပါတယ်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှန်မှန်ဖြစ်ပေါ်နေတဲ့အတွက်မိမိတို့ခြေနဲ့ဝေါမျှောက်ရပါကြောင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့အမေရိကန်လူထုကိုယ်စားနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကပေးပို့တဲ့တဝန်လှထဲမှာဖော်ပြထားပါတယ်2012ခုနှစ်တွင်အမေရိကန်မြန်မာနှစ်နိုင်ငံအကြားပုံမှန်တရမှန်ဆက်ဆံရေးပြန်ထူထောင်ခဲ့တာအပါအဝင်နှစ်ဖက်ဆက်ဆံရေးမှာတမိုင်းဝင်ဖြစ်ထွန်းတိုးတက်ခဲ့တာကိုလည်းတဝန်လှမှာဖော်ပြထားပါတယ်ပြခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမြန်မာနိုင်ငံစီလာရောက်ခဲ့တဲ့ခီးစဉ်တွေပေါ်တမရအိုဘားမားရောသူ့ပါဂျင်းနဲ့ဝမ်းမြောက်ရပါတယ်လို့ဝန်ကြီးကလင်တန်ကတဝန်လှမ်းမှာပြောထားပါတယ်။လာမယ့်နှစ်တွေအတွင်းမိမိတို့အကြမိဖက်ဆက်ဆံရေးပုံမနဲ့ဆိုင်အောင်ဆက်လုပ်သွားဖို့မျှော်လင့်ကြောင်းလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလာရီကလင်တန်ရဲ့တဝန်လှမ်းထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရနဲ့ကချင်လက်နက်ကိုင်အဖွဲ့ KNY တို့ကြားမှာပြစ်ခတ်ရစဲတိုက်ခိုက်နေတာတွေကိုအဆုံးသတ်ပြီးတစ်ဖက်တစ်ဖက်ဆစ်ဆက်ဆွေးနွေးကြဖို့အမေရိကန်ပြည်ထောင်စုကထပ်ပြီးတိုက်တွန်းလိုက်ပါတယ်။ဒီချက်ကိုမြန်မာအစိုးရကရောကချင်ကိုယ်စားလှယ်တွေကိုပါအတိအပြေပြောဆိုနေပါတယ်လို့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဗစ်တိုးရီးယားနူလန်ကပြောခဲ့တာပါအလားတူပဲကုလသမဂ္ဂတွင်းမှုချုပ်ကလည်းဗိုလ်ထူးနေကတိုက်တွန်းပြောဆိုခဲ့ပါသေးတယ်ကချင်လူထုရဲ့အသက်အိုးအိမ်စီးစိမ်တွေကိုအန်ဒရယ်ဖြစ်စေတဲ့ဒါမှမဟုတ်ကချင်ပြည်နယ်မှာနောက်ထပ်ပဋိပက္ခတွေပိုများလာအောင်တွန်းအားဖြစ်စေမဲ့ဘယ်လိုလုပ်ရမျိုးကိုမဆိုရှောင်ရှားကြဖို့အတွင်းမှုချုပ်ဘန်ကီမွန်ကနှိုးဆော်ခဲ့ပါတယ်